ဒီဥရောပပါလီမန်အနေပြီးတော့မြန်မာရေးဆုံးဖြတ်ချက်တွေကိုနှစ်တိုင်းချမှတ်လာတဲ့အထက်မှာစစ်ဆိုးရွားတို့အများရန်တိုက်တွန်းနေရတာတောင်းဆိုနေရပါတော့မြန်မာနိုင်ငံလူခွင့်ရေးချေနေရလေအခုချိန်ထိတိုးတက်လာမှုရှိတဲ့ခါကျတော့ဒီဥရောပပါလီမန်အနေနဲ့ပေါ့လေဒီထက်အားကောင်းတဲ့ထိရောက်တဲ့ဖိအားပေးမှုမျိုးလုံနိုင်မယ့်အလားလားရောရှိပါလားရှင်
European Union, the Europa Tamaka Bledro, Pressure Belo Yare, Zero the Setamabe, Europa Commission, European Commission go through Pressure Belo Yabare. I feel as though the Europa, Tamaka Bono, European Union got through Yamanga to through policy go through some Shayare. And I don't the European Parliament can it sing. European Union, Nangajaye policy Bono, some Shayatima. အဲ့ဒါမြန်မာပြည်စိတ်အစိုးရပုံမှာတို့အရေးယူနိုင်ဖို့အတွက်တို့ပရက်ရှာပေးတာလဲတစ်ခုဖြစ်တယ်ပြီးတော့ဥရောပရဲ့ပါလီမန်ထဲမှာအချင်းချင်းနဲ့တို့မြန်မာပြည်အရေးကိုအခြားပါလီမန်မှာတို့ကတို့ဒီထက်ပို့ပြီးတော့တို့စိတ်ဝင်စားလာအောင်တို့တစုံတရာလှုပ်ပေးနိုင်အောင်ပေါ့နော်အဲ့လိုမျိုးဒီနေ့အဖြစ်
ဒီနမကီအရေးကိုသူတို့ကုညီပေးလို့ရပါတယ်ဟုတ်ကဲ့နောက်တစ်ချက်ကတော့ဥရောပပါလီမန်အမတ်တွေကနေပြီးတော့သူတို့ဒီဥရောပကော်မရှင်ကိုပြန်ပြီးသူတို့တောင်းဆိုထားတာကတိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်တွေအတွက်အထောက်ပံ့နေပေါ့လေဥရောပကော်မရှင်ကဖြတ်တောက်တော့မယ်ဆိုတဲ့အလားလာကိုသူတို့မြင်နေတဲ့အတွက်ဒီအချက်ကိုပြန်ပြီးစဉ်းစားဖို့ဥရောပကော်မရှင်ကိုတောင်းဆိုထားတာတွေ့ရပါတယ်ဒီတော့
ာရှိတဲ့ဒုက္ခသည်စခန်းတွေပေါ့နော်အဲ့ဒါသူတို့ထောက်ပံ့မှုတွေတော့ရှိပါတယ်သူတို့ကအရင်ကတည်းကထောက်ပံ့မှုတွေရှိထားပြီးသားပါဒါပေမဲ့ဒီမတို့မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ cyclone Nargis အဖြစ်ပြက်ပြီးတဲ့နောက်ပိုင်းမှာဥရောပကော်မရှင်ရောတချို့နိုင်ငံတကာဒီ aid agency တွေပေါ့နော်သူတို့ပြည်တွင်းထဲမှာပဲထောက်ပံ့မှုတွေပေးခြင်းတော့တယ်အလိုမျိုးပြောတာကြားရတယ်အဲ့ဒါကြောင့်ဒီဟာတို့ကတကယ်ကိုစိုးရင်ဖွဲရကောင်းတဲ့အဲ့ဒါလည်းတွေ့ပါဘာဖြစ်လဲဆိုတော့ဒီထိုင်းမြန်မာနယ်စပ်ရောအခြားမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်တွေဒီလိုမျိုးထောက်ပံ့မှုတွေပြသွားနေစေလို့တို့တကယ်ကိုအန္တရာယ်ဖြစ်နိုင်ပါတယ်ဘာဖြစ်လဲဆိုတော့အဲ့ဒီမှာရှိတဲ့ဒုက္ခသည်တွေကဒီလိုမျိုးhumanitarian aid အပေါ်မှာမူတည်ပြီးတော့အသက်ရှင်နေရတဲ့ဒုက္ခသည်တွေပါအဲ့ဒါကြောင့်ဒီ European Commission ကဒီထောက်ပံ့မှုတွေကိုမပြပေးဖို့ပေါ့နော်ဒီချက်ပေါ်ပြီးတော့ပေးနိုင်ဖို့ကူညီနိုင်ဖို့အဲ့ဒါသူတို့လည်းတောင်းဆိုတဲ့ထဲထဲမှာပါပါတယ
်။ဟုတ်ကဲ့ရှင်နောက်တစ်ချက်ကကြတော့ဒီဥရောပပါလီမန်မတ်တွေကပေါ့လေတရုတ်အိန္ဒိယရုရှားတို့ကိုသူတို့တောင်းဆိုထားတာကဒီမြန်မာနိုင်ငံကိုဒီဆက်လက်နဲ့ပစ္စည်းမရောင်းချဖို့နဲ့နောက်ပြီးတော့ဒီလူအခွင့်အရေးတွေတိုးတက်လာအောင်ပေါ့လေစစ်ဆေးရကိုဖိအားပေးဖို့ဆိုပြီးသူတို့တောင်းဆိုထားတာတွေ့ရပါတယ်ရှင်။အဲ့တော့ဒါလေလက်တွေ့မှာဒီအချက်တွေဟာအကောင့်ထဲပေါ်နိုင်မယ်လို့ဇူရာဖန်တို့အနေနဲ့ယူဆမိပါလားရှင်။
အဲ့တော့ကျမတို့အခုလက်ရှိ campaign ပေါ့နော် Global Arms Embargo လေကျမတို့ထပ်ပြီးတော့လှုပ်ရှားမှုတွေရှိပါတယ်။Global Arms Embargo ဆိုတာကချက်ချင်းတော့ရနိုင်မယ်လို့ကျမမျှော်လင့်ပါဦး။ဒါပေမဲ့တစ်ဆင့်ပြီးတစ်ဆင့်ဖြစ်လာနိုင်မယ်အလားလာတော့ရှိနိုင်ပါတယ်။ဒါမဲ့တခုရှိတာကဒီ campaign တွေကအမီမို့ချက်ချင်းမရပေမဲ့လည်းမြန်မာပြည်အတွက်တော့အပီမှုတခုဖြစ်ပါတယ်ဘယ်လိုဖြစ်လဲဆိုတော့ဒီနာဖာစစ်အစိုးရပေါ်မှာလည်းလည်းရောင်းချမှုတွေရှိရှိမရှိရှိပေါ့နော်ပြီးတော့အိန္ဒိယတို့ဒီတရုတ်နိုင်ငံတို့မြန်မာစစ်အစိုးရနဲ့ဘယ်လိုပဲအဆက်အသွယ်တွေရှိရှိပေါ့နော်ဒါပေမဲ့ဒီလိုမျိုး European Parliament ကနေတဆင့်နိုင်ငံတကာလည်းလည်းရောင်းချရေးပိတ်ပင်မှုကိုတောင်းဆိုတဲ့အချိန်မှာဒါနာဖာစစ်အစိုးရပေါ်မှာသူတို့ရဲ့တိုက်ခါကိုသူတို့ချစ်ခိုက်နေပါတယ်ပြီးတော့သူတို့ရဲ့စစ်သားတွေပေါ်မှာလည်းစိတ်ဓာတ်ကျနိုင်တဲ့အထိဖြစ်လာနိုင်လို့ကျွန်မမြင်ပါတယ်